ချင်းကြီးတော်ဖွဲ့ရင်းနဲ့တိုက်ပွဲပြင်းနေတဲ့ချင်းပြည်နယ်ဖလန်းမြို့နယ်တဲကလုံသက်ချွေးရွာကပြည်သူစေယုံပေါ်စစ်ကောင်စီပုံကျဲတိုက်လို့ကျမိုင်ဝန်ထမ်း2ဦးနဲ့စေကူတမှုခံယူနေတဲ့အရတား9ဦးစုစုပေါင်း9ဦးသေဆုံးပြီး4ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ချင်းကာကွယ်တပ်တွေစုပေါင်းထားတဲ့ချင်းကြီးတော်ဖွဲ့စစ်စင်ထိုးစစ်ဆင်နေတဲ့ချင်းပြည်နယ်မင်းတပ်နယ်ဖလန်းမြို့မှာလည်းတိုက်ပွဲတွေပိုပြင်းထန်လာနေတယ်လို့ဟာခနဲ့ထန်ဒလန်ဘက်မှာလည်းချင်းပြည်ကောင်စီပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ဒီအချိန်လေးရန်ကုန်ကသတင်းပေးပို့လာတာကိုမဆုမွန်ပြပြပေးပါအောင်ခင်ဗျာ
စစ်စင်ရေးတဲ့အနေနဲ့ချင်းညီနောင်ဖွဲ့ရဲ့နိုမာလ9ရက်နေ့ကလေးကစတင်လိုက်တဲ့ချင်းညီနောင်စစ်စင်ရေးမှာမင်းတပ်မျိုးနဲ့ဖလန်းမျိုးမြို့ပေါ်ကစစ်ကောင်စီစခန်းတွေကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်နေတဲ့တိုက်ပွဲတွေမှာနေစဉ်ဆိုသလိုပြင်းထန်နေတာဖြစ်ပါတယ်ချင်းပြည်နယ်မင်းတပ်နဲ့ဖလန်းမျိုးပေါ်မှာရှိနေတဲ့စစ်ကောင်စီတပ်စခန်းတွေကိုချင်းတော်လှန်ရေးပူပေါင်းတပ်ဖွဲ့ကတိုက်ခိုက်ရှင်းထုတ်နေတဲ့အခြေအနေကိုတော့ချင်းညီနောင်ဖွဲ့ရဲ့ပြောခွင့်ရှိသူစလိုင်းရောမန်က VOA ကိုပြောပြပါတယ်
ဒီမှာတော့နေ့စဉ်နဲ့ရက်တိုင်းရက်တိုင်းမှာထိတွေ့မှုတွေရှိတယ်တိုက်ပွဲတွေတောက်လျှောက်ဖြစ်နေပါတယ်ဒါကမြို့ပေါ်မှာရှိတဲ့စစ်ကောင်စီစခန်းတွေကိုလုံလိုက်လိုက်တိုက်ခိုက်နေတာရှင်းထုတ်နေတာဆိုတော့တိုက်ပွဲတွေရှိနေလို့ပဲလေကြောင်းတိုက်ခိုက်မှုတွေရှိနေတာလို့ပြောလို့ရပါတယ်ဘယ်လိုပြောမလဲလေကြောင်းပစ်ကူနဲ့အသေးအတန်ခုခံကာကွယ်နေတဲ့သဘောမျိုးပါခင်ဗ
ျမင်းတပ်မျိုးနဲ့ဖလန်းမျိုးမှာဒီကနေ့အထိစစ်ကောင်စီနဲ့ချင်းညီနောင်ပူပေါင်းတပ်တို့ကြားနှစ်ဖက်တိုက်ပွဲပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလည်းလေကြောင်းကနေဘုံကျဲချပြီးတော့အပြင်းထန်ခုခံတိုက်ခိုက်နေတယ်လို့ချင်းညီနောင်အဖွဲ့ကပြောပါတယ်မျိုးပေါ်ကစစ်ကောင်စီတပ်စခန်းတွေတစ်ခုပြီးတစ်ခုသိမ်းယူနေပြီးတော့တိုက်ပွဲအတွင်းမှာအောင်မြင်မှုရရှိပါတယ်လို့ချင်းညီနောင်အဖွဲ့ရဲ့ပြောခွင့်ရှိသူစလိုင်းရောမန်ကပြောပြပါတယ်
မျိုးတို့မှာတိုက်ပွဲတွေဖြစ်နေတယ်မင်းတပ်မျိုးပေါ်စစ်ကောင်စီစခန်းတွေတစ်ခုပြီးတစ်ခုကျွန်တော်တိုက်ခိုက်သိမ်းယူနေတယ်အောင်ပွဲတွေရနေတာရှိတယ်ပေါ့နော်ဘယ်လိုမျိုးအောင်ပွဲဘယ်လောက်ရတယ်ဘယ်လိုရတယ်ဆိုတာကျတော့နောက်ပိုင်းမှာကျွန်တော်တို့ချင်းညီနောင်ရဲ့တရားဝင်တင်းထုတ်ပြန်ခြင်းတွေထုတ်ပြန်တော့ဖို့ရှိတယ်ပေါ့နော်ဒီနေ့တင်တိုက်ပွဲအလေးကြောင့်တက်ခိုင်းမှုတွေကတည်င်းအသေးစိတ်ကိုလည်းနောက်ကြမှာထုတ်ပြန်ပို့တော့ရှိပါလိမ့်ခင်ဗ
ျမင်းတပ်ဖလန်းနဲ့ဟာခါမြို့နယ်ကိုအဓိကစစ်ကောင်စီဘက်ကအပြင်းထန်လေကြောင်းကနေဘုံကျဲတိုက်ခိုက်နေတာပါတိုက်ပွဲဖြစ်ပွားတဲ့နေရာတင်တာမကဘဲနဲ့တိုက်ပွဲမရှိတဲ့ကျေးရွာတွေကိုပါစစ်ကောင်စီကနေ့စဉ်ဆိုသလိုဘုံကျဲတိုက်ခိုက်နေတာလို့ခေါနုတုံချင်းသတင်းဌာနရဲ့အက်ဒီတာကိုရောဘတ်ကလည်း VOA ကိုပြောပါတယ
်အဓိကတော့ခုလက်ရှိမှာချင်းပြည်နယ်မှာဒီမြို့သုံးမြို့ပေါ့နော်ဆိုအဓိကစီကောင်စီကနေလေကြောင်းတိုက်ခိုက်မှုတွေအကြီးကျယ်လုပ်နေတာပေါ့နော်မင်းတပ်ရဲ့ဖလန်းရဲ့ဟာခါနဲ့ထန်လန်ကြားပေါ့နော်ဆိုအဲ့ဒီတာသုံးနေရာကိုအဓိကလေကြောင်းတိုက်ခိုက်မှုလုပ်တာပေါ့နော်ဆိုတော့ပြီးခဲ့တဲ့နိုဝင်ဘာ25ရက်နေ့စပြီးတော့ဖလန်းဘက်မှာတော့လေကြောင်းတိုက်ခိုက်မှုတွေလုပ်လာတယ်ဆိုတော့အဲ့မှာ VAR ကြီးပေါ့သူတို့ဘုံကျဲတယ်လေကြောင်းနဲ့ဘုံကျဲပြီးတော့ဒီဘာသာရေးစောက်အုံနဲ့နေအိမ်အားလုံးတော့ပျက်စီးသွားတာပေါ့နော်အေးအဲ့ဒီအပြင်ကိုဒီ VAR ကြီးရောက်မှာရှိတဲ့ဒီ GR လက်စစ်ပေးစက်ယုံပေါ့နော်အဲ့ဒါလေးပုံကျဲခံရလို့ပျက်စီးသွားတာပေါ့နော်ဆိုတော့နောက်တနေ့နိုဝင်ဘာ26ရက်နေ့မှာဒီဖလန်းမြို့နယ်ထဲမှာပဲဖလန်းမြို့ကနေမိုင်20လောက်กว่าတဲ့ဒီလုံတဲရွာဆိုတာရှိတယ်အဲ့ဒီလုံတဲရွာရဲ့ဒီကျမကြီးဌာနပေါ့နော်စီပေးခန်းကိုစီကောင်စီကနေချက်ပြီးတော့ပုံကျဲတယ်ပေါ့နော်အဲ့မှာဒီကျမကြီးဝန်ထမ်းနှစ်ယောက်ဝင်ရဲ့ပြီးတော့စီကူတာမှုခံယူနေတဲ့ရတပီသူ9ယောက်ပေါ့နော်အားလုံးစုစုပေါင်း9ယောက်တည်ဆုံခဲ့တာပေါ့နော်အဲ့ဒီပြင်ကိုအဆောက်အုံလေးနေအိမ်လေး6လုံးလောက်ပျက်စီးခဲ့တာပေါ့နော်
တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့နိုဝင်ဘာလ25ရက်နေ့ကဖလန်းမြို့နယ်ကဘားကျေးရွာနဲ့26ရက်နေ့မှာတော့လုံတဲကျေးရွာပြည်သူစေယုံနဲ့နိုဝင်ဘာလ28ရက်နေ့မှာတော့ကျဲမွန်ကျေးရွာကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာပါနိုမာလာ26ရက်နေ့ကဖလန်းမျိုးပေါ်ကနေမိုင်း20လောက်ဝေးတဲ့လုံသေးကျေးရွာကပြည်သူစေယုံကိုလေကြောင်းကနေဘုံကျဲတက်ခိုက်လို့ကျမ်းမာရေးဝန်ထမ်း2ဦးနဲ့စေကူတာမှုခံယူနေတဲ့အရသား5ဦးစုစုပေါင်း9ဦးသေဆုံးပြီးတော့4ဦးဒဏ်ရာရရှိခဲ့တယ်ဆိုတာကိုချင်းသတင်းဌာနရဲ့အက်ဒီတာကိုရောဘတ်ကပြောပြပါတယ်ဟာခါမျိုးနဲ့ထန်တလန်မျိုးကြားမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုချင်းပြည်ကောင်စီပူပေါင်းတပ်တွေကစခန်းသိမ်းတိုက်ပွဲဖြစ်နေပေါ်ဆောင်နေပြီးတော့ချင်းပြည်အစိုးရပူပေါင်းတပ်တွေကနိုမာလာ22ရက်နေ့ကနေစပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ဒါအပြင်နိုမာလာ28ရက်နေ့မှာဟာခါနဲ့ထန်တလန်မျိုးကြားမှာအကြိမ်50ထပ်မင်းနဲ့ဘုံကျဲချခဲ့တယ်လို့ခေါနုတုံချင်းသတင်းဌာနအက်ဒီတာကိုရောဘတ်ကပြောပြပါတယ်
။ထန်တလန်ကြားကူပဲစစ်ကောင်စီကအကြိမ်ပေါင်း50လောက်ပေါ့နော်။လေကြောင်းကနေတိုက်ခိုက်တာဆိုတော့တွေ့ရတာပေါ့နော်ဒီရက်ပိုင်းကတော့စစ်ကောင်စီက ကျွန်တော်တို့တီးတလောက်ဆိုရင်တော့မြေပြင်မှာအထိနာနေတယ်ဖလန်းနဲ့မင်းကြမ်းမှာမြို့သိန်းစစ်စင်ကြီးနေချင်းကြီးတော့ဖွဲ့ရပေါ်ဆောင်နေတယ်ဆိုတော့ဟာခါထလန်ကြမ်းမှာလည်းဒီချင်းလန်းကောင်စီဖက်ကနေစစ်စင်ကြီးပေါ်ဆောင်နေရပေါ့နော်ဆိုတော့အဲ့မှာစစ်ကောင်စီကအထိနာနေရပါအဲ့ဒါကြောင့်စစ်ကောင်စီကလေချောင်းကနေပူပြီးတော့တိုက်ခိုက်လာတာကိုကျွန်တော်တွေ့ရတာပေါ့နော်
လုံတဲ့ကြေးရွာကပြည်သူစေယုံဘုံကျဲခံရပြီးတော့အပြင်းမဲ့အရက်သားတွေတိတ်ဆုပ်ရတာနဲ့ပတ်သက်လို့ဝန်နေကြောင်းအခုလိုမျိုးအပြင်းမဲ့ပြည်သူတွေအားထားရတဲ့ပြည်သူစေယုံကိုရည်ရွယ်ချက်ရှိရှိပြစ်မှတ်ထားတိုက်ခိုက်တာကတော့စစ်ရဇဝတ်မှုကိုကျူးလွန်တာဖြစ်တဲ့အတွက်ပြင်းထန်စွာရှုံချပါတယ်လို့ချင်းပြည်အစိုးရကနိုမာလ29ရက်နေ့ကသတင်းထုတ်ပြန်ပါတယ် စစ်ကောင်စီဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးတော့အပြစ်မဲ့ပြည်သူတွေရဲ့အသက်အိုးအေးစီးစိမ်ကိုနေ့စဉ်နဲ့အမျှချိန်ဆောက်တဲ့အပြင်လူမျိုးတုံးတက်ဖြတ်မှုတွေကိုရက်စက်စွာကျူးလွန်နေတယ်ဆိုပြီးပြောဆိုထားပါတယ်။ချင်းပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ချင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူအတွင်းမှုဦးအောင်ချိုကိုဗီအိုအေကဆက်သွယ်ခဲ့ပေမဲ